မြန်မာနိုင်ငံမှာဆေးရနာတင်ယူထားမှုအပေါ်ကန့်ကွက်ဆန္ဒပြမှုတွေကိုမန္တလေးနေပြည်တော်စားတဲ့မြို့ကြီးတွေမှာအကြမ်းဖက်ဖြိုခွင်းဖမ်းဆီးမှုတွေရှိခဲ့ပေမဲ့ဒီနေ့နိုင်ငံအနှံ့မှာရှိတဲ့မြို့တွေမှာဆက်ပြီးတော့ဆန္ဒပြနေကြပါတယ်မြောင်းမြမျိုးမှာတော့ဒီဆန္ဒပြသူတွေအပေါ်မှာဒီကနေ့ပြစ်ခတ်နှိမ်နှင်းခဲ့မှုကြောင့်ထိခိုက်ဒဏ်ရာရသူတွေရှိပါတယ်မြောင်းမြမျိုးမှာဆန္ဒပြသူတွေကိုရဲကပြစ်ခတ်လူစုခွဲတံတွေဖြစ်ပါတယ်မြစ်ကြီးနားမျိုးမှာလည်းအခုညအတန်းခန့်ခံဒီအချိန်မှာဒီလုံခြုံရေးကစပြီးတော့အင်အားသုံးလူစုခွဲပါတယ်အခုထိဒီအကြမ်းဖက်ပြစ်ခတ်လူစုခွဲတာတွေဖြစ်နေပါတယ်ဟင်္ဒရာမျိုးမှာလည်းဒီဖန်ဆန်ထားရတဲ့ဆန္ဒပြကြောင်းသားတွေကိုပြန်လွတ်ပေးဖို့အတွက်ပြည်သူတွေညပိုင်းအထိစူဝေးတောင်းဆိုခဲ့ကြပါတယ်။အခုနောက်ဆုံးအချိန်ထိတည်ရတာကတော့တောင်းဆိုသူတွေနဲ့လုံခြုံရေးကြမှာကျင်းပနေပါတယ်။ရန်ကုန်မြို့အပါအဝင်တခြားမြို့တော်တော်များများကတော့ဆန္ဒပြမှုတွေဟာငြင်းငြင်းချမ်းချမ်းရှိပါတယ်။ထူးခြားတာကတော့လက်လက်ချီတဲ့ဆန္ဒပြမှုတွေအပြင်ယာယီထိုင်တဲ့ပုံစံဆန္ဒပြမှုတွေကိုလည်းပုံမြင်တွေ့လာရပါတယ်။ရန်ကုန်မြို့ရန်ငင်းမြို့တွေကပဟိုပန်ရှိမှာထောင်ထဲချီတဲ့ဆန္ဒပြသူတွေဒီကနေ့ယာယီထိုင်တဲ့ပိတ်လုပ်ပြီးတော့ဒီပဟိုဝန်ထမ်းတွေပဟိုဘဏ်ကဝန်ထမ်းတွေ CDM လှုပ်ရှားမှုမှာပါဝင်ဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ် CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့ဆရာဝန်တွေဆေးဝန်ထမ်းတွေအင်ဂျင်နီယာတွေစတဲ့ဝန်ထမ်းများစုကတော့ဒီနိုင်ငံသားတန်ယုံတွေရှေ့ကိုလှည့်လည်ဆန္ဒပြကြပါတယ်အရင်တုန်းကရန်ကုန်မြို့နယ်စုလီမှာဒီဆန္ဒပြသူတွေစုံရက်လိုမျိုးဖြစ်ခဲ့ပေမဲ့ဒီနေ့မှာတော့ American တန်ယုံရှေ့မှာစုလူတွေပို့ပြီးတော့များပါတယ်အမေရိကန်တန်ယုံရှိမှာယာယီထိုင်တဲ့ပိတ်ဆန္ဒပြခဲ့တဲ့ဆရာဝန်တယောက်ကဘာကြောင့်အခုလိုတန်ယုံတွေစီလှည့်လည်သွားခဲ့တယ်လဲဆိုတာကို VOA မြန်မာပိုင်းကိုအခုလိုပြောပြပါရစေ
။အများကြီးသွားတာတော့ရဲစော်နော်ရဲစော်နော်ရှိမှာစီစဉ်အများဆုံး။ဒါကတော့ရဲစော်တော့ကျွန်တော်တို့ကကိုယ်တွေကိုစပူလုံးနဲ့နိုင်ငံအနေနဲ့ကျွန်တော်တို့သွားကြတာပေါ့နော်ရဲစော်တော့အများဆုံးပဲ။ပြီးတော့သွားကြတာရောရှားရှိနေတယ်။ရုပ်တန်ယုံရုပ်တန်ယုံကိုကျွန်တော်လည်းအများကြီးဒီလိုဒီလိုအတိုင်းသွားကြတယ်မင်းဒီမျိုးလောက်ခါလေးကဒီလိုဒီလိုနေသွားကြတယ်ဘာလို့ပြောတင်နေလဲကို information ကို community ရောက်အောင်လို့ support ဆန္ဒတာတယ်ပေါ့နော်တန်တူဒီမှာကိုအင်းတဲ့လူစာတန်းလေးကိုခိုင်းတယ်အဲ့ဒီကနေမှ information က community ကြီးရောက်အောင် message ကိုပို့တယ်ပေါ့နော်တချို့တန်တူဒီမှာဆိုတော့သူတို့ပက်ကထွက်လာပြီးတော့ခရီးစားပြီးလည်းရှိတယ်ပေါ့နော်
ရန်ကုန်မြို့မန္တလေးမြို့ဆန္ဒပြပွဲတွေမှာတန်ဃာတော်တွေလည်းပါဝင်ချီတက်ဆန္ဒပြကြပါတယ်။မြန်မာနိုင်ငံကစစ်အာဏာသိမ်းမှုမှာတရုတ်အစိုးရပါဝင်ပတ်သက်နေတယ်ဆိုတာမှတ်မှန်တယ်လို့မြန်မာနိုင်ငံတွင်ကဒီလက်ရှိနိုင်ငံရေးအခြေအနေတွေဟာတရုတ်အစိုးရလိုလားတဲ့အခြေအနေမျိုးလုံးဝမဟုတ်ပါဘူးလို့မြန်မာနိုင်ငံဆိုင်ရာတရုတ်တအမတ်ကြီးကပြောကြားပါတယ်။မြန်မာသတင်းမီဒီယာတချို့ရဲ့မင်းမြန်ချက်ကိုတရုတ်တအမတ်ကြီးချန်ဟိုင်ကစာနဲ့တုံ့ပြန်ဖြေကြားတာကိုတရုတ်တရုံရဲ့ Facebook စာမျက်နှာမှာဖော်ပြတာဖြစ်ပါတယ်။ဆီအနာသိမ်းမှုကိုကန့်ကွက်ဆန္ဒပြတဲ့ဆန္ဒပြသူတွေအပေါ်အကြမ်းဖက်ပြစ်ခတ်ရိုက်နှက်ဖမ်းဆီးတာတွေတချို့မျိုးတွေမှာရှိခဲ့ပါတယ်အဲ့ဒီလိုမျိုးတခြားမျိုးတွေမှာအကြမ်းဖက်နှိမ်နင်းတာကြောင့်ဆိုရင်ပြီးတော့လမ်းပေါ်ထွက်မလာတာမျိုးမလုပ်ကြဖို့အတွက်ဆန္ဒပြလူငယ်တွေကလည်းတိုက်တွန်းနေပါတယ်သူတို့ရဲ့အနာဂတ်အတွက်ဆန္ဒထောက်ဖော်ဖို့အရေးကြီးတယ်လို့ရခိုင်မျိုးကအင်ဂျင်နီယာလူငယ်တယောက်ကအခုလိုပြောပါတယ်
ထပ်ပြီးပါဝင်နေတယ်လောကအားမရောပါနေတယ်ဘာသာညီမတို့လည်းညီမတို့ကောင်းတာညီမတို့ကအနာဂတ်ကိုရှိတယ်မောင်ကြီးဒီစစ်ပြရတာကတော့ဒီမှာတော့တန်းဖြစ်ခဲ့တာ။ဒါကမောင်ကြီးပေါ့ပေါ့တင်တာ။အဲ့တော့ဟိုတော့ဒီအပိုင်းလေးမှာဘာမှသူရတာမရှိတာ။တော့ဒီမှာအားမရပါဘူးရှင်။
အလုပ်ဖြစ်တာမြန်မျိုးရဲ့လူငယ်တချို့ကလည်းစူးစီးပြီးတော့ဒီသူတို့တက်ကြွနဲ့ဒုရယာတွေတိခတ်သူတို့ရေးဖွဲ့ထားတဲ့တော်လန်ရေးဆိုတဲ့သချင်းတစ်ကိုတီးဆူဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဒီကြားနဲ့အာနာရှင်ဆန့်ကျင်ရေးဆန္ဒပြနေကြတဲ့လူငယ်တွေတဲ့ကတယောက်ကတော့သူတို့ရေးဆက်ထားတဲ့တချင်ရဲ့လေးနက်မှုကိုအခုလိုရှင်းပြပါရစေ။ည
ီမတို့ရဲ့ညီမတို့ဒီလူငယ်တွေရဲ့အယိုးရဲ့အသွေးရဲ့အသားရဲ့ကဒီအာနာရှင်တွေကြားသုံးလို့ညီမတို့အခုချိန်မှာအကောင်းဆုံးစူးစမ်းသွားမယ်အကောင်းဆုံးရည်တည်သွားမယ်ဆိုတဲ့စိတ်ပေါ့။
အခုလိုမျိုးဒီအနာဂတ်အတွက်နိုင်ငံအနှံ့ဆန္ဒပြတောင်းဆိုနေတဲ့ဒီမှာပဲမြေပြည်တော်မှာဖမ်းဆီးခံရတဲ့သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တို့ကိုဒီကနေ့ဗီဒီယိုကွန်ဖရင့်ချင်းလုပ်ပြီးတော့ရုံးထုတ်ဆစ်ဆေးပါတယ်။ဒေါက်ဆန်းစုကြည်အပေါ်ပို့ကုန်တွင်းကုန်ဥပဒေပုံမှန်ရှင်းနဲ့တရားစွဲထားတယ်လို့အရင်ကသိထားပေမဲ့ဒီနေ့မှာတော့နောက်ထပ်တမှုတိုးပြီးတော့တရားစွဲထားတယ်ဆိုတာသိရတယ်လို့သူ့ရဲ့ဥပဒေအကျိုးဆောင်ရှင်းနေကြီးဦးခမောင်စောကပြောပါတယ်။တဘာဝဘေးရန်ရဲ့စီမံမှုဥပဒေပုံမှန်25နှစ်ပါထပ်ပြီးတော့တရားစွဲတာဖြစ်ပါတယ်။ ေပြည်တော်မှာဒီအနာတိန်ချက်ကောင်စီကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ဒေါခင်ဂျီဖောင်ဒေးရှင်းကနေပြီးနိုင်ငံသားငွေစီးဆင်းမှုတွေတွေ့ရှိထားတယ်လို့အချက်အလက်တွေလည်းရရှိထားတယ်လို့ဗိုလ်မှူးချုပ်ဆောင်မင်းထွန်းကပြောကြားထားပါတယ်အသေးစိတ်ကိုရှင်းလင်းထုတ်ပြန်တာလုပ်မယ်လို့လည်းဆိုပါတယ်ဒေါခင်ဂျီဖောင်ဒေးရှင်းတာဝန်ရှိသူတချို့ကလည်းဆရာနာပိုင်တွေဘက်ကခေါ်ယူမေးမြန်းမှုတွေရှိပါတယ်ဒါဟာဒီဒေါဆန်းစုကြည်နဲ့တာဝန်ရှိသူတွေအပေါ်နောက်ထပ်ဆွေးဆက်တင်မှုတွေလှုပ်လာမယ်အလားအလာတွေလို့မြင်နိုင်ပါတယ်ဆက်လက်ဖမ်းဆီးခံထားရတဲ့သမရဦးဝင်းမြင့်ကိုလည်းပုံမှန်25နဲ့တရားစွဲထားပါတယ်။သူတို့တယောက်လုံးဒီဖမ်းဆီးခံထားရတာဟာဒီကနေ့ဆိုရင်16ရက်ရှိပါပြီ။ဖေဖော်ဝါရီလ1ရက်နေ့အာနာတင်းယူပြီးတဲ့နောက်ပိုင်းဆေးရနာတင်းမှုစန့်ကျင်သူ420ကျော်ဖမ်းဆီးခံထားရတယ်လို့နိုင်ငံရေးအကျဉ်းသားများကုညီစောင့်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်။ဒီမြန်မာနိုင်ငံမှာအင်တာနက်အွန်လိုင်းဆက်သွယ်မှုကိုထိန်းချုပ်ကန့်သတ်မဲ့စိုက်ဘာဥပဒေတစ်ခုထုတ်ပြန်တဲ့ဆွေသတင်းတွေပြီးခဲ့တဲ့ရက်ပိုင်းကထွက်ခဲ့ပေမဲ့အဲ့ဒီဥပဒေအစား electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကိုအာဏာသိမ်းယူထားတဲ့စစ်အုပ်ချုပ်ရေးကောင်စီကပြင်ဆင်ပြဋ္ဌာန်းပါတယ်။ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးအမင်းရဲ့ဖေဖော်ဝါရီလ15ရက်နေ့ညစွဲနဲ့ပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။အာဏာသိမ်းယူထားတဲ့စစ်အုပ်ချုပ်ရေးကောင်စီကတော့စစ်တပ်ကအာဏာသိမ်းတာမဟုတ်ဘူးလို့ဒီကနေ့ထပ်မံပြောပါတယ်။မဲဆင်းအမှားတွေကြောင့်မဲမတမာမှုတွေရှိနိုင်တာမို့အာဏာဆွဲယူရတာဖြစ်တယ်ဆိုပြီးတော့တခါရွေးကောက်ပွဲတက်ကိုကျင်းပပြီးတော့အနာရပါတီကိုအနာလှဲပေးမယ်လို့ဆက်တဲ့ပြောခွင့်ရဗိုလ်မှူးချုပ်ဆောင်မင်းထွန်းကဒီနေ့ဒီပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။စစ်တပ်ရဲ့အနာသိမ်းလုပ်ရဟာစစ်တပ်ကိုယ်တိုင်စိတ်တိုင်းကရေးဆွဲထားတဲ့ဖွဲ့စည်းပုံကိုသူတို့ဘာသာချိုးဖောက်တာဖြစ်တယ်ဆိုပြီးတော့ထောက်ပြနေတယ်မှာပဲ။စစ်တပ်ပြောခွင့်ရကတော့ဥပဒေနဲ့အညီဆောင်ရွက်တာဆိုပြီးတော့ဒီကနေ့ထပ်မံပြောခဲ့တာပါ။ဒီနေ့ဒီပြည်တော်မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲဟာဆိုရင်အရသာဆိုရခေါင်းဆောင်တွေကိုဖမ်းဆီးအနာသိမ်းတဲ့ဒီကနေ့ကပထမဦးဆုံးလုပ်တဲ့သတင်းစာရှင်းလင်းပွဲဖြစ်ပါရဲ့ရှင်။